ကရင်ပြည်နယ်မြောက်ဝတီခရိုင်တွင်းမှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလူမျိုးရေးတပ်ဒေသခံ PDF ပူးပေါင်းတပ်ဖွဲ့တွေကြားဒီအပိုင်းတိုက်ပွဲတွေပြင်းထန်နေတဲ့အတွက်တောင်ရင်မြစ်အနီးနဲ့ဝေါ်လီချောင်းတဝိုက်မှာစစ်ဘေးရှောင်ဒုက္ခသည်တွေတထောင်ကျော်ထပ်မံတိမ်းရှောင်လာခဲ့ပါတယ်။မြောက်ဝတီခရိုင်တွင်းကစစ်ဘေးဒုက္ခသည်တွေရဲ့နောက်ဆုံးအခြေအနေကိုတော့ VOA သတင်းတောက်မဟိမာကသတင်းပေးပို့ထားပါတယ်ခင်ဗျာ။
ကရင်ပြည်နယ် KNU ထိချုပ်ရာတပ်မ6နယ်မြေအတွင်းမှာစစ်ကောင်စီကသူတို့ရဲ့တေဘောဘောစခန်းနဲ့ဗလက်တိုကြီးရွာမှာပြန်ပြီးတော့အခြေချနိုင်ဖို့အတွက်လေကြောင်းကနေဘုံကျဲတိုက်ခိုက်တာလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေဇက်တိုက်လုပ်နေတဲ့အတွက်အနီးတစ်ဝိုက်ကကြီးရွာတွေဘောကိုလက်နက်ကြီးကြီးစံတွေကျရောက်ပောက်ကွဲခဲ့ပါတယ်။ဒီအတွက်တေဘောဘောကြီးရွာနဲ့အနီးတစ်ဝိုက်ကကြီးရွာသားတထောင်ကျော်ဟာဘေးလွတ်ရာကိုထပ်ပြီးတော့ထွက်ပြေးနေရတယ်ဆိုပြီးဒေသခံကြီးရွာသားတဦးကပြောပြပါတယ်။
အော်အနည်းအတူဒီတင်ရလုံးရဟင်းနဲ့လည်းပြတာရှိတယ်။နောက်ဒရုန်းနဲ့လည်းသူတို့ပြန်ကျဲတာတွေရှိတယ်။အဲဘလက်ဒူပေါ့နော်။စင်မောဘုတ်စကန်။အဲသူတို့ရင်းစကန်ချခဲ့တဲ့စကန်ဟောင်းတစ်ခုသူတို့ပြန်လူရှင်နေကြတာ။ဟိုဒီရွာရဲမှာလည်းကြီးကြတာတွေရှိတယ်။အိမ်ကြီးပေါ်မှာကြတာတွေရှိတယ်။တမောဘိုးရဲ့အိမ်ကြီးဆိုလို့ရှိရင်အဲတချို့ပြည်စီရဲ့အိမ်ကြီးလည်းပြည်စီပေါ့နော်။နှစ်ဖက်တိုက်ပွဲရဲ့နောက်ဘယ်နှစ်ဖက်ကြီးကြတာ။ပေါ်လီချောင်းရဲ့အဲ့မှာကျွန်တော်တို့ဒီဘွားတွေစီပီးကြောင်တွေဟိုပေါ့နော်။အဲလိုစကန်အကြီးကြီးနဲ့မဟုတ်ကိုကြီးကိုကနေအပေါ်လုံးပြတ်နေကြတယ်။အဲဒီမှာပြေးရတဲ့လူတွေလည်းရှိတယ်။အားလုံးပေါင်းရင်တထောင်ကျော်ဝန်းကျင်လောက်ရှိလိမ့်မယ်။
တောင်ရင်ကြီးတစ်လျှောက်မှာတော့တဲတွေထိုးပြီးနေနေရတဲ့ဒုက္ခတွေကြီးလည်းထောင်ထဲချီပြီးရှိနေပါတယ်။တချို့ကြီးရွာသားတွေကတော့တိုက်ပွဲတွေမဖြစ်ဘူးဆိုရင်အိမ်တွေကိုပြန်နေလိုက်တိုက်ပွဲတွေဖြစ်ရင်ပြန်ပြီးတော့ပြေးလာလိုက်နေကြတူတွေရှိတယ်လို့သူတို့ရဲ့အိမ်ယာတွေမှာစစ်တပ်ကစခန်းချနေထိုင်နေတာတွေသူတို့ရဲ့ပစ္စည်းအသုံးဆောင်တွေမရှိတော့တာတွေနေရင်ပြန်တဲ့အခါမှာဖမ်းဆီးခံရတာတွေကြောင့်လေးကေကောအနီးကကြီးရွာသားတွေဟာနေရမပြန်နိုင်ကြတူတွေလည်းရှိနေတာပါ။သူတို့တွေဟာအခုချိန်မှာအနွေးတဲ့ဆောင်နဲ့စာနယ်ရိတ်ခါတွေလိုအပ်နေတယ်လို့လည်းပြောကြပါဗျ။အဓိကကတော့စံစီစားစားတဲ့အခြေခံရိတ်ခါတွေလိုအပ်နေတယ်လို့လည်းစစ်ဘေးရှောင်ဒုက္ခသည်တဦးကပြောပြပါဗျ။စစ်ထဲတာ
တော့အဲ့ဒီရိတ်ခါပေါ့။ဒီလိုမျိုးပြီးတော့စံလို့ပေါ့။ဒီမှာတော့လည်းအဲ့ဒါလေးဖြတ်ချိန်နေတယ်အခုကလက်ရှိကအဲခြေခံစားစားတော့အခုကြီးကလို့နေကြတာအကုန်လုံးကဒုက္ခနဲ့ကြီးရလေ။
ကရင်ပြည်နယ်လေးကေကော်ဒေတာမှာပြီးခဲ့တဲ့နှစ်ဒီဇင်ဘာလ15ရက်နေ့ကတိုက်ပွဲတွေစတင်ဖြစ်ပွားခဲ့ပြီးတဲ့နောက်တနင်္လာအတွင်းမှာအနီးတစ်ဝိုက်ကြီးရွာပေါင်း10ရွာကျော်ကဒုက္ခသည်တွေဟာတောင်ရင်မြစ်အနီးမှာပဲခိုးလုံနေထိုင်နေကြရပါတယ်။မိုးရင်းကာလမှာလည်းနေစရာအမိုးအကာတွေအခက်အခဲရှိတယ်လို့အခုစောင်းအဝင်ကာလမှာလည်းစောင်းနေအနှွေးတွေလိုအပ်နေကြပါတယ်။အထူးကလိုအပ်တာကတော့စားနပ်ရိက္ခာဖြစ်ပြီးဖြားနာသူတွေအတွက်စေဝါးတွေလည်းလိုအပ်နေတယ်လို့ဆိုပါတယ်။နှစ်ဖက်တိုက်ပွဲကာလတနင်္လာအတွင်းမှာလေကြောင်းကနေအချိန်ချင်းဘုံကျဲတက်ထိုက်ခံရတာလက်နက်ကြီးတွေပစ်ခတ်ခံရတာတွေကြောင့်စစ်ဘေးရှောင်ကြီးရွာသားတွေတိတ်ဆုံးတန်ရာရတာတွေလည်းရှိနေပါတယ်ရှင်။